ဆယ်တီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတဲ့မှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိတယ်မယ်။အေရီမြေကျောင်းပေါ်မှာဆယ်ဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်ဖြစ်တယ်ပါ။အများကြီးပါ။မြစ်ဆုံဒေသမှာဆယ်ရီတီဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့အမြင်ကိုဒီကပတ်မှာပြောပြပေးပါစီ
။ကျွန်တော်တော့အားလုံးကြီးအတိုင်းပဲအရာကြီးဆိုဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ငြိမ်းချမ်းမှုလေအရာကြီးငြိမ်းချမ်းမှုလို့အောင်ပြောရတယ်။ဘာလို့အရာကြီးကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်းပြီးတော့မှအရာကြီးကြီးကြောင်းဆက်သွားတဲ့နေရီလူတွေအကုန်လုံးကိုလူတွေအများကြီးကြိုးပြတဲ့ငြိမ်းချမ်းပစင်းမှာအဲ့တော့ဒီမြေပေါ်မှာဆယ်ဆောက်မယ်ဆိုလို့ရှိရင်စဉ်းစားရတာအချက်တွေအများကြီးရှိတယ်။အရာကြီးရဲ့အဲ့ဒီမြေဆုံရဲ့ပုံပိုင်းမှာသူတို့တောက်ဖို့ရည်ထားတာဆယ်ခုနှစ်ခုလောက်ရှိပါတယ်။အခုဒါနောက်ပိုင်းများပြည်သူကကန့်ကွက်ထားတာပေါ့။ဒါရက်ထားတဲ့နေသားမှာရှိပါတယ်။ဒီဒေသခံတိုင်းသားတွေပါဝင်လူစုပြန်စားဖွဲ့စည်းအတီးရီရနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေ။ပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောကြောင်းတရားတွေရောအများကြီးပါပဲ။ကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ရဲ့အမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃လေးချက်လောက်ကိုသုံးသပ်ကြကြင်ပါလေ။ဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
။သမရဦးသိန်းစင်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆန့်ကျင်ထားခဲ့ရတဲ့ဒီမြစ်ဆုံဆယ်စီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရာအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာခြားထားတာဖြစ်ပါတယ်။
ဒီဆုံးကတကယ်တော့မိခနဲ့မလိခနဲ့မျက်နှာကြောင်စုံတဲ့နေရာကိုဒါမျက်စုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမိခနဲ့မလိခမျက်မှာလေမိခမျက်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလိခပေါ်မှာတစ်ခုစောက်မှာပေါ့လေမျက်စုံအပါဝင်ဆို9ခုဖြစ်သွားတာဆိုတော့အတိတ်ကမျက်စုံရဲ့အထက်ပိုင်းမှာကိုဒီမိခနဲ့မလိခမှာကိုကတော့နောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်ပိုင်းမှာ10တခုချင်းတခုချင်းရဲ့နာမည်တွေလည်းပဲကျန်ရင်သတ်မှတ်ထားရရှိပါတယ်ဟိုစောက်တာတော့မစားဘူးမျက်စုံကိုဒီစလုပ်တဲ့သဘောပေါ့လေမြစ်ဆုံဆယ်ကတကယ်ဆယ်အကြီးစားကြီးဆယ်အကြီးစားကြီးစောက်မယ်ဖြစ်တဲ့တကြောင်လို့ရေလောင်နဲ့ပမာဏလည်းအရန်ဝများတယ်အရန်ဝများတဲ့အတွက်အရင်တုန်းကဒီတောတောင်နော်မြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရောက်ကုန်ပြုတ်သွားမှာအဲ့လိုရောက်ကုန်ပြုတ်သွားလို့ရှိရင်အဲ့ဒီမြစ်ဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးကြီးလက်အပဒီအကုန်လုံးကလုံးဝကွယ်တောက်သွားမှာတဘာဝပောင်ကြီးကလုံးဝဌာနပြောင်းလဲသွားမှာဒီလိုမျိုးဒီအောက်ကိုပြောက်သွားမယ်ဆိုလို့ရှိရင်ဘယ်တော့ခါမှဒီတဘာဝအလှတရားတို့ပြန်မရနိုင်တော့ဘူးဒါကြောင့်မြစ်ဆုံဒေသကတကယ်ပြောမှဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ national treasure လို့တောင်မှပြောလို့ရတယ်တကယ် area ကြီးပဲတဘာဝလာပါလေတစ်ခါဆုံးဆုံးသွားနိုင်ရင်ဘယ်တော့ခါမှပြန်မရနိုင်တော့ဘူးအဲ့ဒီချက်ကြောင့်အောက်တင
်ဒီနိုင်ငံရဲ့ရတနာတဘာဖြစ်တဲ့အမွေနှစ်တွေပြောက်ကွယ်ရမယ်မကပါဘူးဆယ်ဆောက်လို့တဲ့ပေါ်လာမယ်ဒီထက်ဆိုးကျိုးတွေကလည်းညာလာပါတယ
်ဒီဆုံးဆောင်ရတယ်ဒီကဘာပိုင်ဒီတိကျက်မှုတွေကဖြစ်မှာပါပဲဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေကြီးရလာလို့ပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေကြီးနှုံးတွေအနေပူးချမှုတွေအဲ့ဒီအကုန်လုံးကအကြောင်းလဲသွားတယ်နောက်ငကူလုံးကကုန်းမြစ်တဘွားနေပြီးတော့မှရေရှင်တဘွားဖြစ်တော့ဒီနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကြောင်းသွားတယ်။ဒါနဲ့ collection တွေသူတို့ရဲ့ကြက်မြေတွေတောက်ဆုံးသွားတယ်။ဒီမှာ၅မျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ်။ဆယ်တီဆောက်လိုက်ရဆိုဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးရဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်။အဲ့လိုရေဒုတွေအရန်ကြီးလာတဲ့အတွက်ကြောင့်မလို့အဲ့ဒီရေဒုတွေရဲ့တက်ရောက်တဲ့အစားတွေကလည်းတစ်နေရာတည်းမှာသွားပြီးတော့မှရေဒုတွေနဲ့ဖိထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်။တဘာဝပြည့်ရမယ်ကြောင့်မိုးများလို့လည်းဖြစ်ဖြစ်အလင်းလုံးလည်းဖြစ်ဖြစ်ဆယ်တွေကျိုးသွားလည်းမယ်ဆိုလို့ရှိရင်အဲ့ဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးစင်းတွေကြည်ကြက်စီဆုံဆုံသွားနိုင်တယ
်။ဒေသတွင်းတဘာဝရဲ့တည်ငြိမ်မှုပြတ်ပြားနေခြင်းမှာစကိုင်းကြက်ရတာလှုပ်ရှားမှုရှိလာခြင်းအန္တရာယ်ဟာမတွေးဝင်ဆရာပါ
။မြေဆုံဆယ်ဟာဗမာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့စကိုင်းကြက်ရနဲ့မိကတ်နေတာပေါ့လေ။ဇာတ်ကြီးကြီးဆိုတာဗမာနိုင်ငံမှာအဓိကငမင်းကြီးကျုပ်စီတဲ့တက်ရည်ကျော်တစ်ခုလို့ပြောလို့ရတယ်။ဒီတက်ရည်ကျော်ဟာကျော်ဦးလောက်ကစပြီးတော့ဆင်းရဲအဖြစ်ပေါ့လေ။နောက်ကနေတောင်ကိုဆင်းလာတာဟိုဘင်္ဂလားပြည်တော်လည်းရောက်တဲ့အထိဒီကီလိုမီတာ1500လောက်ရှိရလို့အကြမ်းကြီးတိုးလို့ရတယ်။ဒါမှတော့သူ့ရဲ့ဘိုင်းဖြစ်တယ်တော့ရှိတာပေါ့လေ။အဲဒါမှလို့ဆယ်ကြီးတစ်ခုပြီးဆောက်လိုက်ရဆိုရင်အဲ့ဒီဆယ်ကြီးကအဲ့ဒီအေရီယာမှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ကြီးအများကြီးဆက်လာပြီးတော့မှ ကျောင်းကောင်မှာငလင်ကလေးလေးတွေလုံနိုင်တဲ့ခုနကစကိုင်းကြေးကြီးနဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ထုံနေဆိုလို့ရှိရင်အခုတော့ရန်ကုန်မှာငလင်ကနေတိုင်းတော့ဆက်ဆက်ကြီးလှုပ်နေလှုပ်ထုံနေဆိုလို့ရှိရင်အဲ့ဒီ
ကျေးဇူးတော်မယ်ဆိုလို့ရှိရင်မကြောက်တဲ့ဘူးလို့ထင်ပါလေ။တချင်းပြင်းနေတဲ့မှာကြောက်စင်းကစားပြီးတခြားရှားပါတဲ့တွင်းထွက်တန်ရာစားတာတွေရှိပါလေ။နေရာများစုကိုဂုတိတိတိချာချာမဆူဆန်းရသေးပါဘူး။စေဤဒီဆောက်လိုက်တဲ့အတွက်ဒီနေပြင်းနေအားလုံးဟာရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီရောက်ကျယ်ဝန်းတဲ့အေရီယာကြီးတစ်ခုလုံးမှရှိတဲ့သဘာဝတန်ရာစားတာတွေအားလုံးကလည်းဒီရောက်ကို
ရောတိတိခြားခြားလိလာတိုင်းတာပြီးပြီလားတချင်းချင်းနဲ့ဆိုအားလုံးပြီးတဲ့အတိုင်းပဲတဘာပြန်သာတာကောင်းများမှာတောက်ဆိုင်ထွက်တယ်အဲ့ဒီမျိုးစုံကမတောက်ဆိုင်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပူတန်တန်သာတာတွေပဲအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီတဘာတန်သာတာတွေတထုတိုက်ပြီးရှားတွေရောဒီတိလေးလာပြီးလားနော်အဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့အားတွေကရောင်းမြုပ်သွားပြီးတော့ကျွန်တော်ကရေူလောက်ပဲတုံးလို့ရမယ်လက်ဖြစ်တာလို့ပဲတုံးလို့ရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောမှာပဲဒါကြောင့်မလို့ခုမှပြောတဲ့အချက်တုံးလို့ရတဘာဝအမြတရားတွေအားလုံးကြောက်သွားမယ်ငလင်လို့လို့နော်သခိုင်းဖို့ကြီးလို့လို့နော်အလုပ်ခဲ့လို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးတုံးဖောက်ရောက်သွားနိုင်တယ်အခုကဆယ်ရီလောင်လိုက်တဲ့အိန္ဒိယတစ်ခုလုံးမှာရှိတဲ့ဒီအောက်ကတဘာဝပြန်စားတာတွေအကုန်လုံးကိုတိတိကျကျလိလာထားမှုမရှိသေးဘူးအဲ့ဒီအချက်သုံးချက်နဲ့တင်ကျွန်တော်ရဲ့ပုံလေးကမျိုးပြောမျိုးဒီမျိုးစုံဆယ်ကြီးကမဆောက်တင်ပါဘူးလို့အဲ့လိုပဲပြောတင်ပါတယ
်တရုတ်နဲ့ဖက်ဆက်တိဆောက်မဲ့ဒီဆယ်စီမံရုံးကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဥပဒေပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစေတဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတော့ကိုပြန်ပြရင်ဒီတရင်ဖတ်တဲ့သိက္ခာနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ရင်ဖြစ်နောက်တစ်ပတ်မှာပြန်ကြည့်ဆက်မှာပြန်ပါမယ်